အပြစ်ခတ်ရစိနဲ့ပတ်သက်ပြီးရှမ်းပြည်တပ်မတော်ခေါင်းဆောင်တွေနဲ့ဝန်ကြီးဦးအောင်မင်းတို့ဒီနေ့တွေ့တယ်လို့သိရလို့ပါခင်ဗျာအဲ့တော့အကျိုးအကြောင်းဘယ်လိုများရှိပါလဲခင်ဗျာ
အဆီယဆာအဒူဂျီယောဆန်နဲ့တွေ့အဖွဲ့စုပေါင်းခဏဦးပေါင်းစုကျွန်တော်ဝန်ကြီးဦးအောင်မင်းကိုဒီနေ့မနေ့ချင်းမိုင်မှာပြီးတော့တွေ့ပါတယ်အဆီယဆာဥက္ကဋ္ဌအနေနဲ့ကတော့နိုင်ငံလုံးဆိုင်ရာအပြစ်ခတ်လက်မှတ်ရေးချိုးဖို့သူ့အနေနဲ့အစမြဲကြည့်ရတယ်အမြင်ရလဲအပြစ်ခတ်ရစိကိုလက်မှတ်ပို့ပြီးတော့နိုင်ငံရေးဆွေးနွေးပွဲပေါ်တကယ်တရားတော်တွေမြင်ရလုံးဖယ်မှုဝင်းကြီးဦးအောင်မင်းကိုသူ့နဲ့တိုက်တော့ပါလေ
ဟုတ်ကဲ့တန်းနဲ့ဒီအပြစ်ကရဆဲရေးအတွက်အခုလက်တော်မှာတိုင်းသားတွေလက်မှတ်ထိုးခဲ့တဲ့သဘောတူညီချက်ကိုသူတို့ SSA ကဘာကြောင့်မထိုးဘူးလို့ပြောပါလဲခင်ဗျာ
အခုတို့အနေနဲ့တော့ဆူရနဲ့ပထမဆုံးအပြစ်ခတ်ရဆဲထားတဲ့အဖွဲ့ဖြစ်တယ်လို့အငယ်ရှင်လေးဘွဲတွေကမှအပြစ်တွေထိုးလို့ရမယ်ဆိုတော့ပြည်တဲ့အတွက်ဘာလို့သူကနည်းနည်းရောက်ချင်သူရဲ့မူမှာတော့မြန်မြန်ရောက်ဖို့အတွက်ဆောင်ရွက်စီခြင်းနဲ
့ဟုတ်ကဲ့ခင်ဗျာအဲ့တော့အခုဒီအပြစ်ခရဆိုင်ရေးအတွက်ဖန်အမျိုးမှာမတွေ့ခင်နောက်ထပ်အစည်းအဝေးကျင်းပဖို့ရှိသေးလားခင်ဗျာ
ဟုတ်ကဲ့တော့မနေ့က SCCD ဖွင့်နေကျွန်တော်တို့တစ်ဖက်ပေါ့လေကျွန်တော်သဘောတူထားတာတော့ဖေဖော်ဝါရီလတတိယပတ်မှာရလုံမျိုးမှာပြန်ပြီးတော့ SCCD နဲ့ဝန်ကြီးဦးအောင်မင်းဦးဆောင်တဲ့ဖွဲ့လို့ပြန်ဆွေးနွေးဖို့တော့တစ်ဖက်ပြန်လို့ရပါတ
ယ်အဲ့ဒါပြီးရောခင်ဗျာ
အဲ့ဒါပြီးသွားရင်တော့ကျွန်တော်တို့ဖန်မှာဒီလိုပါပဲခင်ဗျာအဲကျွန်တော်တို့ဒီဦးအောင်မင်းဘက်ကတော့ရန်ကုန်ရှိဝေးမှာကျွန်တော်တို့ပြီးသွားရင်တော့ဖန်ငါကိုမလပထမပတ်လောက်မှာလုပ်နိုင်ဖို့တော့ဟိုလက်ကြီးတော့ပြင်ဆင်နေလက်ရှိတယ
်တပီလုံးအပြစ်ခတ်ရဆိုင်အတွက်လက်မှတ်ထိုးဖို့ကတော့နေပြီးတော့မှဘယ်တော့လောက်မှကျင်းပနိုင်မလို့ခံမှန်းပါတယ်ခင်ဗျာ
ဝင်းကြီးဦးအောင်မင်းနေတော့ဒီမလတပြေပတ်တော့ဆုံးပတ်လောက်ဖြစ်နိုင်ဖို့တော့သူလည်းဒီပိုင်းရတော့ဆောင်ရနေပါမလတွေတော့ချိုးပြရပါမယ်
မလာတဲ့မှာလက်မှတ်ထိုးဖို့လောက်ကတော့တေချာပြီလို့ပြောနိုင်လားခင်ဗျအ
ခုကျွန်တော်တို့ SCCD နဲ့မင်းရစီနဲ့ရှင်းနေတာတွေကမူလေးပဲရှိတာပါဆိုတော့လုံးရွေးချယ်တာတွေတော့မကြပြပါဘူးအဲ့တော့မူရတော့80ရာခိုင်နှုန်းတော့မူရတူတာဖြစ်တဲ့အတွက်ရှင်းနေဝဲမှာညာလို့ရှင်းနေပြီးရင်တော့ဖန်မှာကြာတော့ finalize ပြန်မယ်ဆိုရင်တော့မလာတော့လည်းမရထိုးတယ်ဘူးကတော့ဒီကြောက်တော့ရှိပါလေ
ဟုတ်ကဲ့နေပြီးတော့မှကျင်းပမဲ့ပွဲကိုရေးဘူးအဖြစ်ဘယ်လိုပုံကိုယ်တွေဖိတ်မလားခင်ဗျ
ဒီလိုမျိုးမရှိကြနေတာတော့မန္တလေးရဲ့အခြေစဉ်ကိုပါဝင်ပြီးတော့ဝိုင်းဝန်းကူညီဆောင်ရွက်နေကြတဲ့အင်္ဂလကာကမြန်မာပြည်နဲ့ပတ်သက်တဲ့လူတွေကထူးကိုယ်တည်းလေးချက်တမန်လေးအစီအစဉ်ကကောင်းဆောင်ပြီးအပြင်ကိုပြည်တွင်းကလည်းအဲဒီပါတီကကောင်းဆောင်ချိုးနေဒီပတ်သက်ပါဝင်တဲ့လက်မယ့်ချိုးမှာပါဝင်တဲ့သူတွေကိုကြားဖို့ပေါ့ဒီကအားတော့ပြင်ဆင်တယ်ဆိုတော့ပြောတာ
ဟုတ်ကဲ့ခင်ဗျအခုဒီနေ့မနေ့ကျွန်တော်ဒေါအောင်ဆန်းစုကြည်ကိုဖုန်းဆက်မိတဲ့အချိန်မှာဒေါအောင်ဆန်းစုကြည်ကဒီအပြစ်ခတ်ရဆဲရေးပြီးရင်နိုင်ငံရေးဆွေးနွေးပွဲတွေမလွှဲမသွင်းကျင်းပဖို့လိုတယ်နိုင်ငံရေးဆွေးနွေးပွဲတွေကဒါလည်းနားလည်မှုရမှာအပြစ်ခတ်ရဆဲရေးရရှိတည်ရမီငြိမ်းချမ်းရမယ်လို့ပြောပါတယ်အဲ့တော့ကျွန်တော်တည်တလောက်ဦးလာမောင်ရှိတို့ဘက်ကလည်းအပြစ်ခတ်ရဆဲရေးပြီးရင်ငြိမ်းချမ်းရဆွေးနွေးဖို့အတွက်တိုင်းသားတွေနဲ့ရေးဘူးကသဘောတူထားတယ်လို့သိရပါတယ်အဲ့ဒါဆိုရင်တကယ်တမ်းအပြစ်ခတ်ရဆက်ပြီးနောက်ပိုင်းမှာတိုင်းရင်းသားတွေသဘောတူညီခဲ့သလိုနှစ်လလောက်အတွင်းနိုင်ငံရေးဆွေးနွေးပွဲတွေဖြစ်လာမယ်ယူဆပါသလားခင်ဗျာ
ကျွန်တော်တို့ကတော့နှစ်လအတွင်းဖြစ်နိုင်ဖို့ဝိုင်းစားကြပါဘူးဒါပေမဲ့ကျွန်တော်တို့နိုင်ငံမှာဒီဖိလစ်ပိုင်လိုခြားနိုင်ငံတွေလိုတစ်ဖက်နှစ်ဖက်တွေပြောဖို့ခလည်းအဖွဲ့ပေါ်များစွာနဲ့ဒီကြေနဲ့ကြားတာဖြစ်တဲ့အတွက်အစိုးရနဲ့ဘူကော်မတီတို့လုပ်ငန်းကော်မတီတို့ကတော့မြန်မြန်ပေါ်လိုက်တဲ့အရုပ်ကိုရအောင်တွားကြည့်နေတဲ့ကျန်တဲ့လူတွေရဲ့သဘောကိုသိနိုင်နေရတာပေါ့။ဒါမင်းတော့တလားပြောဖြစ်နေပို့လေကျွန်တော်တို့ဘက်ကဟိုကပြောလို့ပြည့်စုံပြီလား။